တန်ကိုရီးယားသမ္မတမွန်ဂျေအင်ဟာသူ့ရဲ့6ရက်ကြာထိုင်းမြန်မာလာအိုအရှေ့တောင်အာရှသုံးနိုင်ငံခရီးစဉ်ကိုထိုင်းနိုင်ငံနဲ့စတင်လိုက်ပြီးဒီကနေ့မှာတော့မြန်မာနိုင်ငံမှာသမ္မတဥဝင်းမြင့်အပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့လည်းနေပြည်တော်မှာတွေ့ဆုံဖို့ရှိပါတယ်။သမ္မတမွန်ရဲ့မြန်မာပြည်ခရီးစဉ်မှာတန်ကိုရီးယားဗန်လုပ်ငန်းရှင်ကြီးတွေပါသူနဲ့အတူလိုက်ပါသွားပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
သမ္မတမွန်ဂျေအင်အစိုးရလက်ထက်မှာတောင်ကိုရီးယားရဲ့ကုန်သွယ်စီးပွားရေးပိုအားကောင်းလာအောင်အရှေ့တောင်အာရှနိုင်ငံတွေနဲ့ကြေပြန့်တဲ့ဆက်ဆံရေးထူထောင်သွားမယ်လို့ရည်မှန်းထားတဲ့အတိုင်းမြန်မာအပါအဝင်အာဆီယံ၃နိုင်ငံကိုအခုလိုခီးထွက်နေတာဖြစ်ပါတယ်။ဒါမဲ့နိုဝင်ဘာလတည်းတောင်ကိုရီးယားစေကမ်းမြို့ဖြစ်တဲ့ပူဆန်းမှာကိုရီးယားအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပဖို့နှစ်လအလိုမှာသမ္မတမွန်ရဲ့အာဆီယံ၃နိုင်ငံခီးစဉ်ထွက်ပေါ်လာတာပါ။အာဆီယံနိုင်ငံတွေထဲမှာသဘာဝတရံစာတကြွယ်ဝပြီးဈေးကွက်အလားအလာအကောင်းဆုံးဖြစ်နေတဲ့မြန်မာနိုင်ငံကိုကိုရီးယားလုပ်ငန်းရှင်တွေမျက်စိကျနေပြီးတရုတ်ဂျပန်တို့နဲ့အပြိုင်နိုင်ငံရဲ့အခြားမှာရင်းနှီးမြှုပ်နှံဖို့စိတ်အားထက်သန်နေတာဖြစ်တယ်လို့တောင်ကိုရီးယားမှာနှစ်ပေါင်းအတော်ကြာနေလာတဲ့ကိုရန်နိုင်ထွန်းကသုံးသပ်ပါတယ
်အကြီးကကတော့ကိုရီးယားကဒီမြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေစီးပွားရေးစချက်ကိုတူတူကြေကြေပြန့်ပြန့်လွတ်ကျင်နေအဲ့လွတ်ကျင်နေရမှာမြန်မာပြည်မှာရှိတဲ့ဥပဒေပိုင်းဆိုင်ရာကိစ္စရက်တွေမှာခက်ခဲမှုတွေရှုပ်ထွေးမှုတွေရှိတယ်အဲ့ဒါတွေကိုပြည်လျောင်ဆောင်ရွက်ပေးဖို့လေသမရကိုဒီကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေကနေပြီးတော့တိုက်တွန်းလာတာရှိတယ်အဲ့တော့တခုသမတ်မွန်ဂျေအင်သွားတဲ့နေရာမှာဥပဒေပိုင်းဆိုင်ရာမှာဖြေလျှော့မှုတွေဖြစ်အောင်သူဆွေးနွေးဖို့လည်းပါပါတယ်ခင်ဗျအဓိကစိတ်ရင်းတဲ့ရည်ရွယ်ချက်ကတော့သူတို့စီးပွားရေးအားကောင်းလာအောင်ရှေ့တော့အားချတွေကိုထိုးပေါက်လာတာဖြစ်ပါတယ်ပထမသူတို့ရင်ကျင်းမှုနဲ့လုပ်တယ်အဲ့ဒါရုပ်ရှင်တွေပြတယ်ဘာသာစကားတွေနဲ့ထိုးပေါက်မှုလုပ်တယ်အစားအစာတွေနဲ့ထိုးပေါက်တယ်ကေပေါက်တွေနဲ့အဲထိုးပေါက်မှုလုပ်တယ်အဲ့လိုထိုးပေါက်မှုလူတွေကစိတ်ဝင်စားလာတယ်ကိုရီးယားဖြစ်လာကြပြီအဲမြန်မာနိုင်ငံမှာမဟုတ်ဘူး BNN ကမ္ဘောဒီးယားလာအိုထိုင်းအစားရှိတွေထိုးပေါက်လာတယ်အမြအနောက်ကနေပြီးစီးပွားရေးပါသူကတွဲဝင်လာပြီးတော့ကိုရီးယားနိုင်ငံရဲ့စီးပွားရေးကအာရှနိုင်ငံကိုလည်းလွှမ်းမိုးထားနိုင်အောင်သူစူးစမ်းတာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုရောက်လာတဲ့သမ္မတမွန်ဂျေအင်ဟာဒီကနေ့နေပြည်တော်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်စတေမာ3ရက်ကနေ5ရက်နေ့အထိ3ရက်ကြာမဲ့သမ္မတမွန်ရဲ့မြန်မာပြည်ခီးစဉ်အတွင်းကိုရီးယားဗန်အုပ်စုအကြီးအကဲတွေလည်းအတူလိုက်ပါသွားတယ်လို့ကိုရီးယားဟာရက်သတင်းစာမှာဖော်ပြပါဗျ။ KFB ရှင်ဟန် KB ကူမင်းနဲ့ IBK ကိုရီးယားစစ်မှုဗန်အုပ်စုတွေဖြစ်ပါတယ်။လောလောဆယ်မြန်မာနိုင်ငံမှာရှင်ဟန်ဗန်ကွဲတစ်ခုသာရှိပြီး2016ခုနှစ်တုန်းကလုပ်ငန်းလိုင်စင်ရခဲ့ပါဗျ။ KB ကူမင်းဝူရီနဲ့IBK ဘန်ဒီကသူတို့ရုံးခွဲတွေမြန်မာနိုင်ငံမှာဖွင့်ခွင့်ရဖို့စိတ်အားထက်သန်နေပါတယ်။ KB ကူမင်းမဟာ2014အစောပိုင်းမြန်မာနိုင်ငံမှာဗန်လုပ်ငန်းလိုင်စင်လျှောက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။မြန်မာနိုင်ငံမှာကိုရီးယားကုမ္ပဏီပေါင်း200ကျော်ဝင်ရောက်လုပ်ကိုင်နေတာပါ။ဒီလုပ်ငန်းရှင်တွေရုံးလုပ်ငန်းပိုင်းဆိုင်ရာအဆင်ပြေချောမွေ့စေဖို့အတွက်မြန်မာအစိုးရကဖန်တီးပေးထားတဲ့ Korea Dex ရုံးဖွင့်ပွဲကိုလည်းသမရမွန်တက်ရောက်မှာဖြစ်တယ်လို့လဲကူးမြို့ညောင်တပင်မှာရှိတဲ့ KMIC ကိုရီးယားမြန်မာဆက်မှုဆောင်အုတ်မြစ်ချပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်။မြန်မာနိုင်ငံမှာတောင်ကိုရီးယားရဲ့ယင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ 3.9 ဘီလီယံနီးပါးရှိပြီး2019နှစ်ကုန်ထိစီမံကိန်းပေါင်း185ခုကိုကိုရီးယားကုမ္ပဏီတွေလုပ်ဆောင်နေတာဖြစ်ပါတယ်။2018-19ဘဏ္ဍာနှစ်စဉ်အရနှစ်နိုင်ငံကုန်သွယ်မှုပမာဏဒေါ်လာ913သန်းကျော်ရှိပါတယ်။စတေမာ2ရက်မနေ့တုန်းကတော့သမရမွန်ဂျေအင်းဟာထိုင်းဝန်ကြီးချုပ်ပရာယုတ်နဲ့ဗန်ကောက်မြို့မှာတွေ့ဆုံပြီးနှစ်နိုင်ငံနားလည်မှုစာကြုံလွှာ MOU 5ခုအပါအဝင်စုစုပေါင်းစာချုပ်6ခုကိုလက်မှတ်ထိုးခဲ့ပါတယ်။အဲဒီထဲမှာရေးစီမံခန့်ခွဲမှုရထားလမ်းပြုပြင်တိုးချဲ့ရေး Smart City ဖော်ဆောင်ရေးနဲ့စက်မှုဇုံကဏ္ဍတွေပါဝင်ပါတယ်။သမရမွန်ဂျေအင်းရဲ့မြန်မာနဲ့ထိုင်းနိုင်ငံကိုလာရောက်တဲ့ခီးစဉ်ဟာပြီးခဲ့တဲ့9နှစ်တာကာလအတွင်းတောင်ကိုရီးယားသမ္မတတူဦးအနေနဲ့ပထမဆုံးအကြိမ်လာရောက်တဲ့ခီးစဉ်ဖြစ်သလိုလာအိုနိုင်ငံကိုတော့တောင်ကိုရီးယားသမ္မတတူဦးပထမဆုံးတွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။စတေမာ9ရက်နေ့မှာတော့သမ္မတမွန်ဟာမြန်မာကနေလာအိုနိုင်ငံကိုထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ။